မြန်မာနိုင်ငံရဲ့ခိုင်ပြင်းတွေကမတည်မငြိမ်အခြေအနေတွေပေါ်အမေရိကန်အနေနဲ့လွန်မင်းဆိုးရိမ်မှုကြောင့်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့ကြမ်းကြုတ်ရဲဆပ်မှုတွေကိုကမ္ဘာကြီးအနေနဲ့လက်ပတ်ကျင်းနေလို့မဖြစ်နိုင်ကြောင်းနဲ့မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့ယုံကြည်ကြောင်းလဲဝါရှင်တန်မှာဒီကနေ့ကျင်းပတဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဆွေးနွေးပွဲမှာပြောဆိုလိုက်တာပါ။ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစားမြန်မာနိုင်ငံမှာမြန်မာစစ်ကောင်းဆောင်တွေအနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတော့ရွေးချယ်ရမယ့်အချိန်ဖြစ်ကြောင်းလဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတေလာဆန်ကပြောဆိုသွားပါတယ်။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်။